တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါတယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ဟာပြီးခဲ့တဲ့နှစ်ရမှာကျဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ရှူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်全国新增报告确诊病例数连续两天明显下降提示
ပိုးနောက်ထပ်ကူးစက်တယ်လို့အတည်ပြုနိုင်သူအရေအတွက်တိတိတသာကျဆင်းသွားတာနှစ်ရက်ရှိပါပြီဒါဟာကာကွယ်ထိန်းချုပ်ဆောင်ရွက်မှုတွေအောင်မြင်တဲ့ရလကောင်းဖြစ်တယ်လို့တရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူပြောကြားသွားတာပါဒါပေမဲ့ရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အသေးအချာတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတော့သမ္မတရှီရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းနဲ့မှဖော်ပြခဲ့ပါတယ်23နိုင်ငံထက်မင်းမှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှကွယ်လွန်သွားပါတယ်။ဆရာဝန်လီဟာမမဟုတ်မမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖြန့်ပြီးတော့တည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲခဲ့တာပါ။သူ့ရဲ့သတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လျူရှုခဲ့ပါတယ်။သူကွယ်လွန်သွားတဲ့အတွက်ကျန်းမာရေးကော်မရှင်အနေနဲ့အင်မတန်စိတ်မကောင်းဖြစ်တယ်လို့တော့ပြောခွင့်ရသူကဒီကနေ့ပြောပါတယ်တဆက်သေးတဲ့တင်းကတော့တရုတ်ပြည်မှာကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလံကုန်းလံဂိတ်တွေအလုံးနီးပါးကိုဟောင်ကောင်ကပိတ်ထားပါတယ်ဟောင်ကောင်စိတ်ကမ်းမှာတိကျခွဲထားစောင့်ကြည့်ခန်းနေရတဲ့ဇိမ်ခန့်အပျော်ကြီးဇီးတင်မောကြီးပေါ်မှာခီးတဲ့3,600လောက်လဲတောင်းတင်နေကြပါတယ်ထိုင်ဝမ်ကတော့နိုင်ငံတကာဇိမ်ခန့်တင်မောအလုံးကိုသူတို့စိတ်ကမ်းတွေမှာကန့်ပေးမကပ်ဘူးလို့ကြေညာထားပါတယ်